တစ်ခုတည်းသောကဘာမှာမိသားစုတစုအတွက်အနာဂတ်တစ်ခုရှိဖို့ One to Earth One Family One Future ခံယူချက်နဲ့ကျင်းပတဲ့18ကြိမ်မြောက်ကမ္ဘာအင်အားကြီးနိုင်ငံ20ရဲ့အိန္ဒိယနိုင်ငံ New Delhi က G20 အစည်းအဝေးကိုတက်ရောက်လာတဲ့ကုလသမဂ္ဂအသင်းမှုချုပ် Antonio Guterres ကကမ္ဘာတလွှမ်းမှာအမြင်ကွဲပြားမှုတွေကြီးထွားလာတာပြိုကွဲမှုအန္တရာယ်ရှိနေပြီးတော့ထိတ်တဲ့ရင်ဆိုင်မှုတွေဖြစ်လာနိုင်တယ်လို့သတိပေးလိုက်ပါတယ
် Because if you are indeed one global familyWe today resemble a rather dysfunctional.
တကယ်တော့ကျွန်တော်တို့ဟာကမ္ဘာမိသားစုတစ်ခုဖြစ်ပေမဲ့လက်တွေမှာအလုံးမဖြစ်ကြတဲ့မိသားစုလိုဖြစ်နေပါတယ်။ကွဲပြားမှုတွေတိုးလာနေတယ်လို့တင်းမာမှုတွေနဲ့ယုံကြည်မှုကလည်းပြက်ပြားလာနေတဲ့အတွက်အပိုင်းပိုင်းခွဲအောင်ဝိုင်းပြီးလှုပ်တယ်လို့ဖြစ်နေပြီးတော့အစိုးဆုံးကထိတ်တဲ့ရင်ဆိုင်မှုတွေဖြစ်လာတာပါလို့သတင်းမှုချုပ်ကပြောထားတာပါ။တချို့ကွဲပြားမှုတွေကအချိန်မမူတည်ပြီးစိုးရင်စရာတိတ်ကောင်းနေမယ်။လောလောဆယ်ဒီလိုဖြစ်နေတာကစိတ်မကောင်းစရာကတ်ဆိုင်နေတာလို့လည်းပြောပါတယ်။ဥရုယာဒီပြောင်းလဲမှုအချိန်မြင့်လာတာစစ်ပွဲတွေတိုးလာတာဆင်းရဲတဲ့နေမှုတွေငတ်မမှုတွေတိုးလာတာနဲ့ဤပညာအတ္တအန္တရာယ်တွေအပါအဝင်ကမ္ဘာအတိုင်းအတာတစ်ခုလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းအထွေထွေမှုချုပ်ကထောက်ပြပြောကြပါတယ်။ဒုတိယကမ္ဘာစစ်ကြီးနောက်ပိုင်းကွဲပြားနေတဲ့အဖွဲ့တွေအနေနဲ့27ရာစုရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေအောင်အတွက်ပြောင်းလဲကြဖို့လိုအပ်နေပြီလို့လည်းသတိပေးပါတယ်။ဒီလနှောင်းမိုင်းလောက်မှာတွင်မှုချုပ်ဂူဒရက်ဆာကုလသမဂ္ဂထရေညီလာခံကျင်းပခြင်းမှာဥရုယာရီဆိုင်ရာလှုပ်ဆောင်ဖို့ကာယောဂဆိုင်ရာတားဆီးမှုတိုးတင်ပြင်ဆင်ရေးကိစ္စရပ်တွေကိုဆွေးနွေးမှာလည်းဖြစ်ပါတယ်